ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ဒီကနေ့မနေ့အစောပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့ကြောင်းဒေသခံတွေကရောနှစ်ဖက်တာဝန်ရှိသူတွေကပါပြောပါတယ်။မနေ့ကလည်းရသေးတောင်မြို့နယ်အတွင်းအစိုးရတပ်ကိုဘုံခွဲတက်ခိုက်ခံရသလိုပြစ်ခတ်မှုတွေတွင်ရွာသားတွေလည်းဆစ်ဆောင်နေကြရပါတယ်။ဆက်သွယ်နေများထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါဒီကံပြင်းနဲ့ပူရီတောင်မြို့နယ်ကွန်းတောင်ရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တင်မနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတန်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။ပိုင်းတော်ပါပဲလက်စားပြီးတော့တိုက်ပွဲဖြစ်နေတာပေါ့။လုံလုံးကြီးချက်ပေါ်ကုန်နေအောင်လားနေနေရှင်းတဲ့အခါမှာအေနဲ့ထူးထူးဖြစ်ပြီးတော့မှလူကြီးကိုကြီးဖြစ်တာ။ဥပကတော့ဘာမှမဖြစ်ဘူး။အေကြီးကတော့အလောင်းနဲ့မျက်တော်ကြီးထားတယ်ဘယ်လောက်ရမှာလို့ရှင်တော့
ကွန်းတောင်နဲ့ကြံယူခြင်းကျေးရွာတွေဘက်မှာတိုက်ပွဲဖြစ်တဲ့အချိန်လေးကိုအေအေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်။
ဘူးတီတော်မျိုးနဲ့ပြင်မှာဆိုရင်တော့ဒီနေ့မှာတော့ဒီတရက်ကျင်ရွာနောက်ပြီးတော့ဒီကွမ်းတောင်ရွာဘက်မှာတော့အဲ့မှာတိုက်ပွဲဖြစ်တာရှိနေကြ။ဒီမှာစစ်တပ်ဘက်ကနေပြီးတော့အဲ့ဒီနေရာတွေကနေပြီးတော့လက်နက်ကြီးတွေနဲ့တူတူနေ့ညမပြပြစ်စင်နေချင်းလှမ်းပြီးတော့ပြစ်နေတာရှိတယ်။ကျွန်တော်တို့ဘက်ကလည်းအဲ့ဒီလက်နက်ကြီးပြစ်တဲ့နေရာကိုတွားရောက်ပြီးတော့ရှင်းလင်းရတဲ့အနေအထားကိုရှိတယ်
။ကွမ်းတောင်ရွာသားတို့ကတော့ကွမ်းတောင်နဲ့ကြံယူခြင်းကျေးရွာတွေဘက်မှာတိုက်ပွဲကျင်းလာကြောင်းအတည်ပြုပြောပါတယ်။
ဒီနေ့မနေ့ကျော်ရီတနာရီကျင်းမာမီလောက်ကတန်ခါကကျွာရီရမာမီနဲ့ကျော်ကျော်တော့ကြာမှာတော့ကြီးကြီးကျယ်ကျယ်ပေါ်ထမ်းနေတဲ့လမ်းကြီးအမမာရောင်းရတာမနာတက်တာရောင်းရအချာဒီတက်ကြီးကိုကျွန်တော်တို့ကိုယ်ကကြမ်းပြရလို့ဒီကျွန်တော်တို့
ပြီးခဲ့တဲ့စနေနေ့ကလည်းတရက်ပြင်းကျေးရွာလေးစိုင်းတဲ့တရားမှာလုံချုံရေးယူနေတဲ့တမတော်နဲ့ရဲတပ်ဖွဲ့တွေကိုအေရခိုင်လက်နက်ကဖွဲ့ကနေပြစ်ခတ်ခဲ့ပါတယ်အေအေဖွဲ့ကလည်းလက်နက်ကြီးနဲ့ကိစ္စသားလို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
။အမေကြီးကလည်းထင်တော်ပြီအဲ့အားကိုစစ်တာဆိုတာလည်းအဲ့တော့ဆိုင်းပြင်းကတော့ဘာဖြစ်ကြဟာလဲကြည့်တယ်။အဲ့ဒီဘုံရက်လေးသာပြတယ်လို့
ဒီကိစ္စတက်ခတ်မှုမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကဆိုပါတယ်။
ကျွန်တော်တို့ဒီကြံရိုးပြင်းတရားနာမှာဒီတိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိတာပေါ့နော်မနေ့မိုးလဲအရုံဆိုအဲ့ဒီမှာလည်းဒီမှာစစ်တပ်ဘက်ကတော့အကြအဆုံးတွေတော်တော်များတာပေါ့
မနေ့ကတော့ရတိတောင်မြို့နယ်သီဆွဲကျေးရွာမှာသတ်မတော်စိတ်ချောင်းဘုံခွဲတိုက်ခတ်ခံရပြီးကြီးကမှုဖြစ်စဉ်တွင်ရွာသားတွေကျေးရွာကနေတိမ်းရှောင်နေရတယ်လို့သီဆွဲရွာသားကိုလှစိန်ကပြောပါတယ
်ကျေးရွာဆဲနေလာတာကိုစစ်တပ်ကအပေါ်ကိုဆက်တာပဲသူတို့ချင်းစစ်ကိုလာတာပေါ့အေးဒီနေ့မှာသူတို့တဲ့နေရာမှာမိုက်တောက်တယ်အဲ့ဒီတော့ဒီလည်းပြည်ထောင်နေကြတာပေါ့လေကွာ။ရတာရဟာကိုသူသူရတာတယ်လို့ကိုမထွက်ကြည့်နေတယ်။အဲ့ဒါအောက်ကစီကြောက်တဲ့ရေကိုမထွက်ကြည့်နေတာ
။တမတော်ကြီးကတင်မောကလည်းသီးသေးရွာကိုစိုက်ကြရမှာလမ်းကြောင်းတွင်ဘုံကလုံးပောက်ခွဲခဲ့ပြီးမြန်မာစစ်တပ်ကပြစ်ဆတ်မှုတွေရောက်ရွာသားတွေလည်းကြောက်လန့်ပြီးစစ်ဆောင်နေကြတာပါ။အနောက်ပိုင်းတန်းစစ်တပ်ချုပ်တမတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကတော့သီးသေးရွာဘုံကွဲမှုမှာထိခိုက်မှုမရှိဘူးလို့ပြောပါတယ်။သီးသေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွင့်ရခိုင်ဒုက္ခကအတည်ပြုပြောပေမဲ့လည်းတိုက်ပွဲဖြစ်စဉ်ကိုမသိရသေးဘူးလို့ဆိုပါတယ
်။သီးသေးဘက်မှာတိုက်ပွဲဖြစ်တာတော့ရှိတယ်လို့ပြောတယ်။တိုက်ပွဲအသေးစိတ်ကတော့ကျွန်တော်စီတော့ဘာမှမရောက်လာသေးဘူးကွာ
။ဒီရက်ပိုင်းတွင်ဘူဒီတောင်ရသိတောင်ကြောက်တော်မင်းပြဘုံလူကျုံမြို့နယ်တွေဘက်မှာမြန်မာစစ်တပ်နဲ့ရခိုင်နဲ့နက်ကန်အူဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြပါ။လက်ရှိရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်ဆစ်ဆောင်ရွာသားဦးရေ9000နီးပါးရှိလာနေပြီဖြစ်ပါတယ်။မနေ့ကတီစင်ပါလာနဲ့ဒီနေ့ထိအေအေနဲ့တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ဒေဆုံးသူအရသာ90နီးပါးရှိနေပြီးထိခိုက်ဒဏ်ရာရသူ130ကျော်ရှိနေပြီလို့ရခိုင်ရက်ဖက်အဖွဲ့တွေကပြောပါတယ်ခင်ဗျာ။